မနေ့ကရခိုင်ပြည်နယ်တန်တွဲမြို့နယ်မှာကမန်တိုင်းရင်းသားအများစုနေထိုင်တဲ့တပြူချိုင်ပေါက်တော်နဲ့မဲချိုးစတဲ့ကျေးရွာ၃ရွာမီးရှို့ဖျက်ဆီးခံခဲ့ရပြီးနေအိမ်အလုံးရဲ့56လုံးကျော်လောက်မီးလောင်ကျွမ်းခဲ့တယ်လို့တန်တွဲခရိုင်ရဲတပ်ဖွဲ့ရဲ့အမည်မဖော်လိုတဲ့အရာရှိတစ်ဦးကပြောပါတယ်။ဒီကနေ့မှာတော့ချမ်းဘက်မီးရှို့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ကျေးရွာ၃ရွာနဲ့တန်တွဲမြို့ပေါ်မှာရဲတပ်ဖွဲ့ဝင်တွေအပြင်တမတော်ကပါလုံခြုံရေးတာဝန်ယူထားတယ်လို့အမည်မဖော်လိုတဲ့တန်တွဲခရိုင်ရဲအရာရှိတစ်ဦးကအတိပြုပြောဆိုပါတယ
်ခုချိန်ကြီးတော့အေးဆေးပါခင်ဗျာကျွန်တော်တို့ဟိုပါပေါ့တာဝန်ရှိတဲ့တပ်တို့ရဲတို့ရဲတပ်ရင်းတို့ရှိပါတယ်ခင်ဗျာတပြူချိန်တောင်ပေါ်ရဲပေါက်တော်ရဲမဲကျွန်းရဲဟိုပါပေါ့ပေါက်တော်ဆိုတာရွှေလေးလည်းပြောကြပါတယ်ရွှေလေးအုပ်စုပေါက်တော်ကြီးရပါခင်ဗျာအဲရွာလေးပါတမတော်ရောရောရှိပါတယ်ခင်ဗျာ
တန်တွဲမျိုးပေါ်နောက်ဆုံးအချိန်တွေကိုတော့တန်တွဲခရိုင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးဝင်းနိုင်ကအခုလိုပြောပါတယ
်ရှိပါတယ်အယောင်ဝယ်ရှိပါတယ်မနေ့ကနည်းနည်းလေးအယောင်ဝယ်ရှိပါတယ်အကြောင်းလည်းမတက်ဆိုင်ကြပါဘူးကလေးတွေအကြောင်းသွားဖို့ဘာညာကြတော့မတက်ဆိုင်ကြပါဘူးအားလုံးကအကြောင်းနဲ့ပြေးထားပါတယ
်မနေ့ကဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေကြောင့်တေဆုံးသူတဦးဒဏ်ရာရသူ၄ဦးရှိတယ်လို့ရဲတပ်ဖွဲ့တာဝန်ရှိတွေကပြောပါတယ်ဒဏ်ရာရသူ၄ဦးဟာလက်ရှိအချိန်မှာတော့တန်ရွှဲမျိုးနဲ့ဆေးရုံမှာကုတမှုခံယူနေကြပါတယ်ဒဏ်ရာရသူတွေကတဦးဖြစ်တဲ့ရခိုင်လူမျိုးကိုဆောင်ရွှေကအကြမ်းဖက်ခံရမှုနဲ့ပတ်သက်လို့အခုလိုပြောပါတယ
်မနေ့ကကျွန်တော်ဖြစ်တဲ့အချိန်ကကျွန်တော်၃နာရီခန့်လောက်ကိုတန်လွှဲလာပါတယ်ပြန်ရွှေလင်းမှာဖြစ်ပါတယ်ကျွန်တော်တို့ဆိုင်ကျန်တဲ့တော့မှာဖတ်တတ်ပါရဲ့မှာပြပါကျွန်တော်တို့သူရောက်ကိုရောက်ပြေးကြရပါတယ်ကျွန်တော်တို့ကဟိုဆိုင်ကျန်3ကြီးနဲ့လူ6ယောက်2ယောက်ကပြောင်းနေတယ
်တပြူချိုင်ပေါက်တော်ချေးရွာတို့မှာမနေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မီးရှို့မှုတွေကြောင့်အနီးနားချေးရွာတွေမှာသွားရောက်ခိုလုံနေကြသူတွေလည်းရှိတယ်လို့မနေ့ကထွက်ပြေးပုန်းရှောင်နေကြသူတွေကလည်းသက်ဆိုင်ရာချေးရွာတွေကိုပြန်လည်ရောက်ရှိလာကြပြီလို့သိရပါတယ်ဒီကနေ့မှာတော့အကြမ်းဖက်မီးရှို့မှုတွေဖြစ်ပွားခဲ့တဲ့အဲ့ဒီချေးရွာ3ယောက်မှာရခိုင်ပြည်နယ်အစိုးရဖွဲ့အတာဝန်ရှိသူတွေလာရောက်ခဲ့ကြပြီးကယ်ဆယ်ရေးပစ္စည်းတွေလာရောက်လူထမ်းခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ